ိုင်ငံရေးလှုပ်ရှားမှုမှာပါဝင်ဖို့အတွက်ယုံကြည်ချက်နဲ့တာဝန်တည်ဆိတ်ရှိဖို့အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။နိုင်ငံရေးလှုပ်ရှားမှုတစ်ခုမှာပါဝင်နေဆိုလို့ရှိရင်အခြေခံကတော့ယုံကြည်ချက်ပဲ။ယုံကြည်ချက်မရှိဘဲနဲ့ပါလို့မရဘူး။ယုံကြည်ချက်နဲ့အတူတန်းတူသွားမှာတော့တွဲသွားမှာတော့တာဝန်တည်ဆိတ်ပဲ။တာဝန်တည်ဆိတ်ဆိုတာနှစ်မျိုးရှိပါတယ်။ကိုယ်တာဝန်ဆိုတာဘာလဲဆိုတာကိုလည်းသေချာသိရမယ်။ဒီတာဝန်ကိုဘယ်လိုကြေပြွန်အောင်လို့ထမ်းဆောင်ရမလဲဆိုတာလည်းနားလည်ရမယ်သဘောပေါက်ရမယ်ထမ်းဆောင်နိုင်တဲ့အရေးချင်းလည်းရှိရမယ်။ဒါကြောင့်ကျမတို့လူငယ်တွေကိုပြုစုပျိုးထောင်နေဆိုတာဟာကျမတို့အနာဂတ်အတွက်ပြုစုပျိုးထောင်တာပဲ။
တိုင်းပြည်အကျိုးဆောင်ရွက်သူတွေကိုတိုင်းပြည်ကမေ့မှာမဟုတ်ကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောသွားပါဗျ။
အခုနောက်ပိုင်းမှာကျမဗာတတိထားမိလဲဆိုတော့နောက်ပိုင်းဆိုအခုကျမလွတ်လာတဲ့အချိန်မှာပေါ့နော်။အဲ့ဒီစီးပွားရေးဘက်ကိုလိုက်ချင်တဲ့လူငယ်တွေကိုကျမတခုပြောချင်တယ်စီဝိုင်းဘက်ကိုရလိုက်စီခြင်းနဲ့လိုက်ချင်တယ်ဆိုတော့လူငယ်တွေကြောင့်ကြီးပဲမဟုတ်ဘူးမိဘတွေကတွန်းတာလည်းပါတယ်မိသားစုတွေကတွန်းတာလည်းပါတယ်အာကိုယ့်ပိုက်ဆံကိုမရှာလို့ဘလူးအလာကျွေးမှလည်းကိုယ့်ရဲ့မိသားစုတွေကိုကလှည့်ကြည့်ရမယ်စသဖြင့်အဲ့ဒါတွေပြောတာဟိုခဏခဏကြားရပါတယ်ပြီးတော့အဲ့ဒါနဲ့ပတ်သက်လို့ကျွန်မအားလုံးကိုသတိပေးချင်ပါတယ်ဟိုဖေဖေကဆိုလို့ရှိရင်မိသားစုကိုလှည့်ကိုမကြည့်နိုင်ပါဘူးလှည့်မကြည့်နိုင်ပေမဲ့လည်းကျွန်မတို့တိုင်းပြည်ကကျွန်မတို့မမေ့ခဲ့ဘူးလှည့်ကြည့်ခဲ့တယ်ဖေဖေကျေးဇူးတွေကိုထောက်ထားပြီးတော့ဆိုတော့အဲ့တော့ကိုမှန်တာလုပ်လို့ရှိလို့ရှင်ကိုကိုပြစ်သွားမယ်ဆိုတော့ဘယ်တော့မှမရှိဘူးကိုမှန်တာလုပ်လို့ရှင်ကိုကအများအတွက်အများအကျိုးအတွက်ဆောင်ရွက်သွားမယ်ဆိုလို့ရှင်ကိုကိုဝင်းရမဲ့လူတွေကိုကိုကူညီမဲ့လူတွေကိုရဲ့မိသားစုကိုဝင်းရမဲ့လူတွေကူညီမဲ့လူတွေဟာအမြဲပေါ်လာမှာပဲဒါကြောင့်မလို့ဒီကိစ္စကိုကျမတို့လက်တွေ့ကြမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာပေါ်တယ်ကျမတို့လူမှုအထောက်အကူဆိုတာဘာလဲလူမှုအထောက်အကူဆိုတာဟာနိုင်ငံရေးအကျဉ်းချတွေရဲ့မိသားစုတွေရောနိုင်ငံရေးအကျဉ်းချတွေရောဝင်းရမ်းပြီးတော့ဝိုင်းဝန်းပြီးတော့ကူညီကြဖို့ကိုကနိုင်ငံရေးလုပ်လို့ကိုကတကယ်မှန်ကန်တဲ့လမ်းကိုရှောက်လို့ကိုမိသားစုဒုက္ခရောက်ရတယ်ဆိုတာမဖြစ်စေချင်ဘူ
းမိမိတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူလူထုကထောက်ခံမှုအပြည့်ရှိကြောင်းလဲပြောသွားပါတယ
်ကျမတို့ကတရားရဂိုင်းနှုံးကိုကျမတို့လုတ်ပေးခြင်းတလားလုတ်ပေးနိုင်တလားဆိုတာလဲမလုတ်ပေးနိုင်ပါဘူးဒါရိုးရိုးပြောတာပါပဲဘာဖြစ်လို့လဲဆိုတော့ဟိုကျမတို့ကလည်းပြည်သူလူထုရဲ့အစီအစဉ်ပေါ်မှာအခြေခံပြီးတော့လုပ်နေရတဲ့အဖွဲ့ကိုဒါပေမဲ့လည်းအခုကျွန်တော်လွတ်လပ်ပြီးတော့နောက်ပိုင်းမှာဒါကတော့ဟိုဘဘဦးတင်ဦးအသိဆုံးပါပဲလူမှုထောက်ကူကကိုဦးဆောင်တာဘဘဦးတင်ဦးဆိုတော့အင်မတန်မှထောက်ပံ့မှုတွေများလာပါတယ်အခါအရင်နဲ့ကလည်းမတူအောင်လို့ကျမတို့ရဲ့နိုင်ငံရေးအကျဉ်းသားတွေကိုထောက်ပံ့ခြင်းနဲ့လူတွေကအင်မတန်မှများလာတယ်အဲ့ဒါပြည်သူတွေကျမတို့နိုင်ငံသူနိုင်ငံသားတွေရဲ့စိတ်ဓာတ်ကဘယ်လိုပဲဟိုအခုအထိတရားရဂိုင်းနှုတ်ကျေနပ်စရာမကောင်းဘူးလို့ပြောစေကားမှုပို့ပို့ပြီးတော့ကောင်းတဲ့ဘက်ကိုရောက်လာတယ်လို့ကျမဒီလိုပဲမြင်ပါတယ်ဒီလိုကိုကိုတိုင်းနိုင်ငံရေးထဲမှာဝင်ပြီးတော့မလှုပ်ရှားနိုင်ပေမဲ့လည်းလှုပ်ရှားတဲ့လူတွေကိုအားပေးရမယ်လှုပ်ရှားတဲ့လူတွေကိုထောက်ခံရမယ်ဆိုတဲ့အသည့်တွေကပို့ပို့ပြီးတော့ရှင်သန်လာတယ်လို့ကျမမြင်ပါတယ်အဲ့တော့ဓာရီပို့ရှင်သန်အောင်လို့ဓာရီဆတဲ့ပို့ရှင်သန်အောင်လို့လို့ရမှာလူငယ်တွေရဲ့တာဝန်တစ်ခုဖြစ်တယ
်တိုင်းပြည်ရဲ့အနာဂတ်ဟာလူငယ်တွေပေါ်မှာမူတည်တာမှန်ပေမဲ့အဲ့ဒီလူငယ်တွေဟာအရေးချင်းပြေဝဖို့လိုအပ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါဗျ
။လူငယ်တွေကတိုင်းပြည်တပည့်ရဲ့အနာဂတ်ဆိုတာဟာဒီကိစ္စကိုတချို့ကပြောဘူးလေအနာဂတ်မှာပဲနေရာယူရမှာကျမကနေရာစကားပြောရင်အင်မတန်ဒေါဘဒေါဘွားတယ်။ဘာနေရာယူရမှာနေရာယူရမှာနေရာပေးခြင်းလို့ပြောနေတာမဟုတ်ဘူးတာဝန်ပေးခြင်းလို့ပြောနေတာလို့အဲ့တော့လူငယ်တွေရဲ့တိုင်းပြည်ရဲ့အနာဂတ်လို့ကျမပြောတဲ့အဓိပ္ပာယ်ကတိုင်းပြည်ရဲ့အနာဂတ်ဘလောက်ကောင်းတယ်ဘလောက်ဆိုးတယ်ဆိုတာလူငယ်တွေရဲ့အရေးချင်းပေါ်မှာပဲတည်တယ်။ဒီလူငယ်တွေကလူကြီးဖြစ်သွားလို့ရှိလို့ရှိရင်ဒီလူငယ်တွေပဲတိုင်းပြည်ရဲ့တာဝန်ကိုထမ်းဆောင်ရမှာပဲလှုပ်ချင်လှုပ်ချင်မလှုပ်ချင်လှုပ်ချင်ဒီလူငယ်တွေရဲ့ပခုံးပေါ်မှာကြာလာမှာပဲအဲ့တော့ဒီလူငယ်တွေကရေချင်းမပြည့်စုံလို့ရှိရင်တိုင်းပြည်ရဲ့အနာဂတ်ကလှမှာမဟုတ်ဘူးဒီလူငယ်တွေကစိတ်ဓာတ်ကလည်းမှန်တဲ့ရေချင်းကလည်းရှိတယ်ဇွဲလည်းကောင်းတယ်တတ်တိလည်းရှိတယ်လှုပ်ရည်ကံရည်ကလည်းပြည့်စုံနေဆိုရင်ကျမတို့တိုင်းပြည်အနာဂတ်ကလှမှာပေါ့အဲ့တော့လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဆိုတော့ကျမအဲ့ဒါကိုပြောတာပါတိုင်းပြည်ရဲ့အနာဂတ်ကောင်းလားဆိုးလားကြည့်ချင်လို့ရှိရင်လူငယ်တွေကသာကြည့်လိုက်အဲ့တော့ပေါ်လာမှာပဲဆိုးမလားကောင်းမလားဆို
တာဒေါဆန်းစုကြည်ကသူ့ရဲ့မိန်ကွန်းထဲမှာအတိတ်နဲ့ပစ္စုပန်ကံကိုအခုလိုတရုတ်ခွဲပြောသွားပါဗျ။
အချိန်မရွေးကိုယ့်ကံကျမကိုကိုပြောင်းလဲလို့ရတယ်လူတော်များများပေါ့နော်အချိန်နေမကောင်းလို့ရှင်ဒါကံမဲဆိုပြီးတော့တခါတည်းဟိုငုတ်တုတ်ကလေးထိုင်ပြီးခေါင်းလင်းကိုပြီးလက်ခံနေကြတယ်ပေါ့နော်အဲ့တော့ကျမကသတိပေးခြင်းနဲ့နော်ကံဆိုတဲ့အဓိပ္ပာယ်ပြုတ်လို့ချင်းပါပဲကာမဆိုတဲ့စကားလာတာပေါ့နော်ပါဠိဆိုတာနောက်ဆုံးကျတော့တက္ကရာလာတာပေါ့ကာမကာမဆိုတဲ့အဓိပ္ပာယ်ရှင်းရှင်းလေးပဲပြုတ်လို့ချင်းမယ်အဲ့တော့ကံကံရဲ့အကျိုးဆိုတာကိုပြုတ်တော့တယ်လို့ကိုဖြစ်မယ်အဲ့တော့ကျမတို့ဗုဒ္ဓဘာသာပမာတွေကတ တခါတည်းရှင်ပြစ်စုံပံကံကိုမစင်စားဘဲနဲ့အတိတ်ကံကြောင့်ပဲဖြစ်နေတယ်ဆိုတဲ့ပုံစံနဲ့နေတာကိုကျမလုံးဝမကြောက်ဘူး။ကံဆိုတာနေ့တိုင်းနေ့တိုင်းတည်ဆောက်သွားမှာ။အခုကျမတို့ကံကိုတည်ဆောက်နေ။အခုဒီနေ့တက်လာတဲ့လူငယ်တွေထဲမှာဒီကျမတို့တွေးဆပွေးရနေပြီးတော့ဘယ်လောက်အကျိုးအများထုတ်သွားမလဲဆိုတော့တယောက်ချင်းပုံမှာတည်တယ်။ဟိုတချို့ငိုက်နေတဲ့လူဆိုလို့ရှိရင်လည်းဘာဖြစ်မှန်းတော့တည်သွားမှာမဟုတ်ဘူးပေါ့နော်။အဲ့တော့ဘာမှလည်းကြိုးမှန်းမရဘူး။ဒါသူ့ကံပေါ့။သူပြုတ်လောက်လိုက်တဲ့ကံပေါ့။ဒါတည်တည်ချာချာစင်းစင်းဆဲဆဲနဲ့နားထောင်ပြီးတော့ဒီတွေးဆုံပွဲမှာကြားခဲ့ရတဲ့သိခဲ့ရတဲ့ကိစ္စတွေကိုငါတို့ရဲ့တိုင်းပြည်အကျိုးအတွက်ငါတို့ရဲ့ဒေသအကျိုးအတွက်ငါတို့တဦးချင်းအကျိုးအတွက်ဘယ်လိုလုပ်နိုင်မလဲဆိုတာကိုစဉ်းစားဆင်ခြင်သွားတဲ့လူငယ်တွေကတော့ဒီမှာကံကတိကောင်းသွားတာပေါ့ကောင်းတဲ့ကံကိုတည်ဆောက်သွားတယ်အဲ့တော့ကံဆိုတော့တစ်နှစ်နဲ့တစ်နှစ်တောင်မဟုတ်ဘူးတကယ်ပြောရမယ်ဆိုရင်တစ်ဆက်ကနဲ့တစ်ဆက်ကတည်ဆောက်သွားတယ်လို့ပဲပြောရမှာပဲအဲ့တော့လူငယ်တွေအခုဒီမှာလာတဲ့အခါကျလို့ရှိရင်ကျမတို့ ਨੇ ဆွေးနွေးတဲ့အခါကျရင်ငါတို့ကံကိုတိဆောက်နေငါတို့ရဲ့ပြုတ်လုချင်းဆိုတာငါတို့ရဲ့ဘဝတွေတင်မကောက်ဘူးငါတို့ရဲ့အပေါင်းဖော်တွေရဲ့ဘဝငါတို့ရဲ့နိုင်ငံရဲ့ဘဝပေါ်မှာတည်ရမှုရှိမယ်ဆိုတဲ့စိတ်ဓာတ်နဲ့ဆွေးနွေးစီခြင်းနဲ့အဲပြောချင်တာနည်းနည်းခတ်အစ်မမြင့်ဆွေးနွေးစီခြင်းနဲ့တယောက်နဲ့တယောက်တိုက်ခိုက်ထားလို့ဘာလို့ဒီလိုဟာမျိုးတွေမဟုတ်ဘဲနဲ့ဟိုအပြုသဘောဆောင်တဲ့ဆွေးနွေးချက်တွေပေါ့နော်အဲ့လိုပြောချင်အဖြစ်မဝေဖန်အောင်လို့ပြောတာမဟုတ်ဘူးဝေဖန်စရာရှိရင်ဝေဖန်ရမယ
်ဘယ်လိုဝေဖန်ရေးမျိုးဖြစ်ဖို့လိုအပ်ပါသလဲ
အာနေကျကဘာလဲဆိုတော့မသိဘဲနဲ့ဒီအာနေကျကိုပြုပြင်တော့မရဘူးအဲ့တော့ဝေဘန်စရာရှိရင်ဝေဘန်ရမယ်ဝေဘန်တတ်ရမယ်အဲ့ဒီလိုတွေးဆုံဆွေးနွေးပွဲတွေမှာဒါတွေကိုလည်းတင်သွားတာပဲကိုယ်ဝေဘန်ပုံတခြားလူတွေပြောတာနားထောင်ကိုယ်နဲ့ဘယ်လိုကွာလဲကိုယ့်တဲ့ဘယ်လိုသားသလဲဟာဘယ်လိုသူတို့ညံ့နေသလဲညံ့ရင်ဒီလိုမလုပ်ရဘူးအသာလို့ရှိရင်သူတို့ကိုတော့သူတို့လိုဖြစ်အောင်လို့ငါတို့စူးစမ်းရမယ်အဲ့တော့တခြားနားထောင်မှာနားထောင်နေဆိုတာသူတို့ပြောပုံဆိုပုံညာအလုံးအသက်အရွယ်တွေတိတ်ကွာကြတာမဟုတ်ဘူးเนาะအဲ့တော့ကို့အချင်းချင်းပဲကို့အချင်းချင်းငါတို့အသက်အရွယ်တွေတိတ်မကွာဘူးဒါပေမဲ့ तू ကအင်မတန်တော်ပါလားဘာဖြစ်လို့ဘာလို့တော်တယ်လို့ထင်တယ်လဲအဲ့တော့အမြဲပဲဟိုကျမခဏခဏပြောရနော်ခေါင်းဆိုတာငုံမုံမဟုတ်ဘူးခါတဲ့ဟိုတစ်ချိန်လုံးငုံပြီးခါမုံမဟုတ်ဘူးစဉ်းစားဖို့စဉ်းစားဖို့ဆိုတာစဉ်းစားပါဒီလိုတွေးဆုံဆွေးနွေးပွဲမှာဆိုလို့ရှိရင်ငိုက်ဖို့လာတာမဟုတ်ဘူးအဲ့ဒါစဉ်းစားဖို့လာတာနားထောင်ဖို့လာတာကိုယ်ကလည်းပြောချင်တာပြောဖို့လာတာအဲ့တော့လူငယ်ဆိုတော့တက်တက်ကြွကြွနဲ့ရှိရမယ်ရဲရဲရင်ရင်နဲ့ရှိရမယ်စင်စင်ဆာဆာစင်စင်ကျင်ကျင်နဲ့ရှိရမယ်မျောလင်းချက်အပြည့်နဲ့ငါတို့အနာဂတ်ကိုငါတို့တိဆောက်သွားမယ်ဆိုတဲ့စိတ်ဓာတ်အပြည့်နဲ့ဒီဆွေးနွေးပွဲမှာဝင်ပြီးတော့ပါဝင်ကြပါလို့ကျွန်မပြောချင်ပါတယ
်ညီကုန်းချုပ်မေကုန်းပိုက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝေဖန်ပြောဆိုနေကြတာတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘာမှမလုပ်ဘူးလို့ပြောတဲ့လူကနားလေစီ1995ခုနှစ်ကလူမှုထောက်ခုဖွဲ့စည်းတော့ဖွဲ့ချုပ်ကနေစတယ်။စတော့ကျွန်တော်တို့ရဲ့နိုင်ငံရေးအကျဉ်းသားတွေကိုကျွန်တော်တို့ထောက်ပံ့။နိုင်ငံရေးအကျဉ်းသားမိသားစုတွေထောက်ပံ့။တယောက်ချင်းတယောက်ချင်းအတွက်သိမ့်မများပြင်းနေ။အခုဆိုလို့ရှိရင်ထောင်ထဲမှာရှိတာ2000လောက်ရှိတယ်။ဒါပေမဲ့ဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ကျွန်တော်တို့ကူညီရတာဆိုတောင်းကဏ္ဍရှိတယ်။ဒီတောင်းကဏ္ဍကိုကူညီဖို့ပိုက်ဆံဘယ်လောက်လိုလဲဆိုတာစဉ်းစားကြည့်တာ။ကျွန်တော်တို့ဒီပိုက်ဆံကိုရှာယူရတာပြင်ပမမနဲ့ရှာယူရတယ်။အဖွဲ့ချုပ်ရဲ့ဆက်ဆက်လို့ဆိုပြီးတော့စီးပွားရေးပြတ်သွားတဲ့လူတွေလည်းအများကြီးရှိတယ်။ဒီလူငယ်တွေထဲမှာနိုင်ငံရေးကိုစိတ်ဝင်စားလို့လေ့လာကြည့်ရတဲ့လူတွေဆိုလို့ရှိရင်ဟိုအမေရိကန်တပ်ပလာအချောင်းကနေဒီတပ်ပလာဖြစ်တုန်းကသူပထမဦးဆုံးကြည့်တဲ့ပြည်ပမအင်တာမနာမည်ကြီးသွားတဲ့အားလုံးကနေသိသွားတဲ့စကားရောက်ခုပါလာတယ်။ခင်များတို့နိုင်ငံကခင်များတို့အတွက်ဘာလုပ်ပေးနိုင်လဲဆိုတာမမေးပါဘူး။ခင်များတို့နိုင်ငံအတွက်ဘာလုပ်ပေးနိုင်လဲကိုမေးပါဆိုတာပြောသွားတယ်။အဲ့တော့ကျမကောင်းမြတ်မှာပြန်ပြပြီးဖြစ်တာ။ဘာဖြစ်လို့လဲဆိုတော့ကျမတို့လူငယ်တို့ထားပြီးတော့ကျွန်တော်တို့ကတော့ဘာလုပ်ပေးနိုင်လဲဆိုတာပြောတာတစ်ခါပြည်ကြားခြင်း။ကျွန်တော်တို့ဘာလုပ်ပေးနိုင်လဲဆိုတာဒီနေ့တစ်ချိန်လုံးပြောနေတာကိုကျမပြချင်။ကျမတို့ကတစ်ချိန်လုံးစဉ်းစားနေကျမတို့လူငယ်တွေကိုဘာလုပ်ပေးနိုင်လဲ
။လူငယ်တွေအနေနဲ့ကိုလုတ်ချင်တာကိုလုတ်နိုင်တာကိုလုတ်ဖို့အတွက်အမှားမှန်ဆုံးဖြတ်နိုင်ဖို့ဘ ഹു သုတတိုးပွားအောင်လုပ်ကြပါစားမြတ်မြတ်ဖတ်ကြပါလို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ
်တကယ်ပဲနိုင်ငံရေးလုတ်ချင်တယ်ဆိုလို့ရှိရင်နိုင်ငံရေးနဲ့ဆက်ဆက်တဲ့အလုပ်တွေလုပ်ရမယ်နိုင်ငံရေးနဲ့ဆက်ဆက်တဲ့အလုပ်တွေကဘာလဲဆိုတော့ VOA လို့ BBC လို့ RFA လို့ TVB လို့ဒီလိုသတင်းစာမှတွေနားထောင်ရမယ်နားထောင်မှအဖွဲ့ချုပ်ကဘာပြောနေလဲဘာလဲဆိုတာပေါ့မှာအခုတရားကြွယ်ဝရင်းနဲ့ပတ်သက်လို့ကျွန်တော်တို့စူးစမ်းတယ်ထပ်ပြီးစူးစမ်းတယ်ဘလို့ပဲပါပြောပြောကျွန်တော်စူလာတော့စူလာပဲဒါပေမဲ့ပြီးရင်လည်းထပ်ပြီးတော့ဘာထပ်လုပ်နေနိုင်လဲဆိုတော့စဉ်းစားမှတယ်ဒါပေမဲ့ကိုယ့်ဘာကိုယ်လည်းရှာကြပါစာဖတ်ကြပါတတ်နိုင်တော့စာဖတ်ကြပါအဲ့ဒါလည်းကျွန်မကြည်ကြည်ပြောတယ်စာဖတ်ပါရေဒီယိုနားထောင်ပါ